န်းခန့်သာလို့မာမာရဲ့လားတူတော်မောင်ဒီနှစ်ကြာမိကတမရတွေထဲမှာကြိုက်ဆုံးစကားတစ်ခုကိုပြောပါဆိုရင်ဟောဒီလိုပြန်ပြောပြကြင်ပါတယ်ကွယ်တရားလိုသည်နိုင်ငံတော်ဖြစ်သည်တဲ့ဒီစကားကိုပြောခဲ့သူကတော့နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ပဲဖြစ်ပါတယ်ဒီစကားကိုဦးဝင်းမြင့်ဟာဟာသရုပ်ဆောင်အောင်ရဲထွေးအသက်ခံရတဲ့အမှုပြန်ရုပ်သိမ်းလိုက်တာကိုကြားပြီးနောက်ပိုင်းမှာပြောခဲ့တာပါအဲဒီနောက်မှာဦးဝင်းမြင့်ဟာအမှုကိုရုပ်သိမ်းလိုက်တာနဲ့ပတ်သက်တဲ့နောက်ခံအကြောင်းရင်းတွေအခြားဆက်နွယ်တာတွေကိုတိတိကျကျစီစစ်ပြီးဥပဒေနဲ့အညီမှန်မှန်ကန်ကန်ဆောင်ရွက်ဖို့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုရှေ့နေချုပ်နဲ့အာဂရိလိုက်ဆောင်မှုတိုက်ဖျက်ရေးဥက္ကဋ္ဌတို့ကိုညွှန်ကြားခဲ့ပါတယ်။သမ္မတကြီးရဲ့ညွှန်ကြားချက်ထွက်လာပြီးနောက်ပိုင်းတိန်ဆောင်းယူမကပြိုကျပျက်စီးလူနေပါဖြစ်နေတဲ့တရားရေးမှန်တိုင်းကိုအားမလို့အားမရဖြစ်နေကြတဲ့ပြည်သူတွေအနည်းငယ်ကျေနပ်နှင့်သိမ့်သွားကြတာတော့အမှန်ပဲဖြစ်ပါတယ်။ဦးဝင်းမြင့်သာဒီညွှန်ကြားချက်မပေးခဲ့ရင်ဒီအမှုဟာဆုံးဆုံးမြုပ်တတ်မဲ့အနေထားမှာရှိပါတယ်။ဒီလိုသာဆုံးဆုံးမြုပ်ခဲ့ရင်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာတသက်လုံးအဖက်ပြန်ဆယ်လို့ရမှာမဟုတ်တော့သလို NLD အရက်သားအစိုးရတပ်တန်းတွင်းမှာဖြစ်ခဲ့တာကြောင့် NLD ရဲ့ပုံရိပ်ကိုလည်းကြီးစွာသောအစွန်းထင်းဖြစ်စေမှာအမှန်ပါပဲကတူသမရဦးဝင်းမြင့်ဟာသမရတာဝန်လက်ခံရယူပြီး3လအကြာရက်ပေါင်း20အတွင်းတောင်ကြီးလာချိုးပဲခူးရန်ကုန်မြို့လေးမြို့ကိုတွားရောက်ခဲ့ပြီးဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်မှန်တိုင်း3ရက်အတွက်တွဲဆုံပွဲတွေလုပ်ခဲ့ပါတယ်တွဲဆုံပွဲ4ကြိမ်စလုံးမှာဝန်ထမ်းတွေဟာလုပ်ပိုင်ခွင့်တွေကိုအလွဲသုံးစားအသုံးမချမိဖို့ပြည်သူတွေရင်ဆိုင်နေရတဲ့ဒုက္ခအကျက်အတဲတွေကိုကိုကျင်းစာနားလည်ပေးကြဖို့နဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်မှန်တိုင်း3ရက်ကြာအာမနာတန်းအပြန်လန်ထိန်းချုပ်ပေးဖို့ဆွေးနွေးပြောကြားသွားခဲ့ပါတယ်ငါတို့ဒါပြင်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့စဉ်ကလည်းနင်းပြမြေသိမ်းတောင်သူတွေဘက်ကနေစာနာနားလည်ပေးခဲ့ပြီးတရားစွဲခံရတဲ့တောင်သူတွေရဲ့ဆင်းရဲဒုက္ခကိုကိုကျင်းစာနာပေးကြဖို့ထားစရာမရှိတဲ့သူနဲ့စားစရာမရှိတဲ့သူကြားကမမျှမတတဖက်ဆောင်နှင်းဖြစ်နေတာကိုဝေဖန်ထောက်ပြသွားတာကိုမှတ်မိကြအောင်မထင်ပါရဲ့လွတ်တော်ထဲမှာဆွေးနွေးနေကြတာကိုတေချာနားဆိုင်မထောင်ပဲဂျာနယ်ဖတ်နေတဲ့လွတ်တော်အမတ်တယောက်ကိုဘယ်သူမျက်နှာမှမထောက်ပဲလူရှိသူရှိစူပူချိန်မောင်းခဲ့တာကိုလည်းသတိရနေကြအောင်ပါပါဒါပြင်မျိုးသစ်စီမံကိန်းတွေအတွက်အားတက်တရောဖြစ်နေကြတဲ့ရန်ကုန်တိုင်းအစိုးရဘက်ကိုမျိုးသစ်စီမံကိန်းတွေအကောင့်ထဲပေါ်ရမှအမှန်တကယ်လိုအပ်မှုရှိမရှိတေးသေးချာချာစီစစ်ဖို့လိုအပ်တဲ့အကြောင်းပြောသွားခဲ့ပါတယ်ဒီနေရာမှာအဘပြောချင်တာကအခုလိုပြည်သူတွေအပေါ်အမှန်တကယ်စေတနာထားပြီးတမတမတ်ကြကြပြောသင့်ပြောလိုက်တာကိုရဲရဲဝံ့ဝံ့ပြောတတ်တဲ့နိုင်ငံကောင်းဆောင်မျိုးတရားစီရင်မှနိုင်ကိုပြန်ပြီးတက်မှတ်ပေးနိုင်မဲ့သူမျိုးငရုတ်တိုင်းပြည်ကအမှန်တကယ်အလိုအပ်နေတာကြပါပြီဒီနေရာကိုတမရကြီးဦးဝင်းမြင့်ကဖြည့်ဆည်းပေးနိုင်လိမ့်မယ်လို့ပြည်သူတွေကယုံကြည်နေကြပါတယ်အခုလက်တလောအောင်ရဲထွေးအမှုမှာရင်းရံယုံမကပြိုကျပျက်စီးနေပြီဖြစ်တဲ့တရားရေးမှနိုင်ကိုပြည်သူတွေပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ခဲ့ကြပါတယ်ဥပဒေပညာရှင်တွေအရက်ဖက်အစိုးရဘက်ကအဖွဲ့အစည်းအသီးသီးနဲ့နယ်ပယ်အသီးသီးကတက်တိနားလဲတဲ့ပညာရှင်တွေအားလုံးဟာအမှုပိတ်သိမ်းလိုက်တာကိုဘယ်လို့မှလက်မခံနိုင်ကြပါဘူး။300နှစ်နဲ့တရားစွဲဆိုထားတဲ့ကာလမှာအမှုပိတ်သိမ်းတာကိုမြည်သည့်အခြေအနေတွေမှမမြင်ဘူးကြောင်းတရားရုံးအတွေ့အကြုံမှလည်းတစ်ခါမှမကြုံဘူးပဲအင်မတန်ထူးဆန်းပြီးအလွန်အံ့ဩဝယ်ကောင်းတဲ့အဆုံးဖြတ်ချက်ဖြစ်တဲ့အကြောင်းတရားလွှတ်တော်ရှင်တွေကတညီတညွတ်တည်းပြောဆိုခဲ့ကြပါတယ်။နာမည်ကြီးတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကလည်းဘာပဲဖြစ်ဖြစ်အမိန့်ချတဲ့တရားသူကြီးမှာတာဝန်အရှိဆုံးဖြစ်ပြီးတိုင်းပြည်ကိုမငြိမ်မသက်ဖြစ်စေတယ်။နိုင်ငံတော်ရဲ့တရားစီရင်တဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်လို့ပြောသွားခဲ့ပါတယ်ငါတူ။လူမှုကွန်ရက်စာမျက်နှာပေါ်မှာလှောင်ပြောင်ရေးသားနေကြတာကတက်ပါတယ်ဆိုပြီးသူတို့ဘာသာတွားဖန်ခံတယ်။တရားသူကြီးကသူတို့မတက်ပါဘူးဆိုပြီးပြန်လွှတ်ပေးလိုက်တယ်တဲ့။နောက်ပြီးအပြစ်ရှိတဲ့လူသက်တရားခံတွေကိုကြတော့ကြကြနာနာလွှတ်ပေးလိုက်ပြီးအပြစ်မရှိတဲ့ပြည်သူတွေကိုကြတော့အမခန့်အောင်မပေးပဲဖမ်းထားတာမျိုးလည်းရှိနေပြန်ပါတယ်။သူတို့ဟာလူသက်သမားတွေ၊တခိုးသမားတွေ၊နိုင်ငံတော်ကိုပုံကန်နေကြတဲ့သဘုံတွေလည်းမဟုတ်ကြပါဘူး။သူတို့ဟာရိုးသားတဲ့တောင်သူတွေပါ။အပြစ်မရှိတဲ့ပြည်သူတွေပါ။ဘာလို့စီကတရားစီရင်ရေးဟာအကုန်ကမော့ကမတွေဖြစ်နေတော့တာပါပဲ။အဓိကပြောချင်တာကပြိုကျပျက်စီးနေပြီဖြစ်တဲ့တရားစီရင်ရေးကိုပြုပြင်ပြောင်းလဲဖို့အမှန်တကယ်လိုအပ်နေပါပြီ။အောင်ရဲထွေးအမှုမှာအဓိကတရားခံတွေကိုပြန်ပြီးဆွဲချက်တင်ရုံမကပဲတရားရေးမှန်နိုင်ကိုပြက်ပြားရင်းရံအောင်ဆောင်ရွက်ခဲ့တဲ့တာဝန်ရှိသူရန်ကုန်တိုင်းဒေသကြီးဥပဒေချုပ်နဲ့အမှုစစ်အဖွဲ့တွေကိုစစ်ဆေးပြီးထိရောက်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့လိုအပ်ပါတယ်။တမတမတ်ကြပြီးပြည်သူတွေရဲ့အကျိုးစီးပွားကိုအမှန်တကယ်ရှေ့ရှုမဲ့ပြည်သူတွေဘက်ကနေရက်တည်ပြီးမှန်မှန်ကန်ကန်ရဲရဲဝံ့ဝံ့စီမံဆောင်ရွက်မဲ့နိုင်ငံတော်သမ္မတကြီးအနေနဲ့လည်းပျက်စီးယိုယွင်းနေတဲ့တရားစီရင်မှန်တိုင်းကိုပြန်ပြီးတည်မဲ့လာအောင်တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ကြိုးပမ်းဆောင်ရွက်ပေးပါလို့အနူးညွန့်တောင်းဆိုမေတ္တာရက်ခံခြင်းပါတယ်။ငါတို့လည်းတရားဥပဒေစိုးမိုးတဲ့နိုင်ငံမှာပြောရှင်အေဂျင့်စွာနေထိုင်နိုင်တဲ့နိုင်ငံသားတယောက်ဖြစ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး